တနင်္လာနေ့ရုံးကထိုင်ဝမ်လေကြောင်းပိုင်နယ်ထဲအနည်းဆုံးနှစ်ကြိမ်ဝင်ရောက်လာတဲ့တရုတ်လေယာဉ်တွေနောက်ကိုထိုင်ဝမ်ဂျက်လေယာဉ်တွေကလိုက်လံကြီးရှုခဲ့တယ်လို့ထိုင်ဝမ်ရရှိတွေကပြောပါတယ်။ Yuan 8လေယာဉ်ဟာထိုင်ဝမ်ဂျက်တက်လေယာဉ်တွေကသတိပေးခဲ့ပြီးတဲ့နောက်ထိုင်ဝမ်လေကြောင်းပိုင်နယ်ထဲကတွက်ခေါက်သွားခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။တောင်တရုတ်ပင်လယ်စီဦးတည်ပြန်တန်းခဲ့တဲ့ဒီသေယူပို့ဆောင်ရေးလေယာဉ်ဟာကွမ်တောင်းပြည်နယ်ကနေပြန်တန်းလာခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဘေကျင်းဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အခုနှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားစီးပွားရေးနဲ့တန်တမာရေးတွေမှာဆက်ဆံရေးတိုးတက်လာပြီးမဲ့နိုင်ငံရေးအရာတင်းမာမှုတွေကတော့ဆက်ရှိနေသေးပါ1949ပြည်တွင်းစစ်ပြီးကလေးကထိုင်ဝမ်ဟာတရုတ်ကနေခွဲထွက်လာတာပါဒါပေမဲ့တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ဟာပြည်မကြီးနဲ့တနေ့မှာပြန်လည်ပူးပေါင်းလာလိမ့်မယ်ဆိုပြီးပြောဆိုထားပါတယ်တရုတ်ကံယူရက်မှာအမေရိကန်လေယာဉ်တစ်စီးကိုတရုတ်ဂျက်တိုက်လေယာဉ်တွေကမီတာအနည်းငယ်အထိနီးနီးကပ်ကပ်ပြန်တန်းခဲ့ကြောင်းအမေရိကန်ဘက်ကပြောဆိုပြီးအခုတခါထိုင်ဝမ်လေကြောင်းပိုင်နယ်တဲတရုတ်လေယာဉ်ပြန်တန်းခဲ့တဲ့ကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျ